UK နိုင်ငံကဇင်ခံတင်မော်တွေဆောက်လုပ်တဲ့နာမည်ကြီးကုမ္ပဏီတစ်ခုကိုတင်သွင်းခွင့်တားမြစ်တဲ့မြန်မာနိုင်ငံကကျွန်းတစ်ကိုဝယ်ယူအသုံးပြုမှုနဲ့ပေါင်ငွေ3သိန်းခွဲကျော်ဒဏ်ကြေးနဲ့တင်ဆက်မှုတွေလုပ်ဖို့တရားရုံးကအမိန့်ချလိုက်ပါတယ် UK နိုင်ငံနောက်တောင်ပိုင်းဒေါ့ဆက်ခရိုင်ပူလ်ကန်ဂျီမြို့မှာအခြေဆိုင်တဲ့ Sun Seeker International Limited အနေနဲ့တွင်းကုံဥပဒေချိုးဖောက်မှုတွေအတွက်ဒဏ်ငွေအဖြစ် Sterling ပေါင်း2သိန်း4000အပြင်တံပိုးပောင်ငွေ 6,800 နီးပါးရှိတဲ့ပစ္စည်းတွေပါသိမ်းယူဖို့နဲ့တရားစွဲဆိုကပေါင်စတာလင် 9,100 နဲ့ထိခိုက်နေနိုင်ခြေပေါင်စတာလင် 190 တွေကိုပေးအပ်ဖို့တောက်ကြံတွေကပဲစီရင်ချက်ချလိုက်တဲ့အကြောင်းအမှုကိုစတင်ထုတ်ဖော်ခဲ့တဲ့လန်ဒန်မြို့အခြေဆိုင်သဘာဝပတ်ဝန်းကျင်ထင်းထင်းဆော့ဆော့ရေးအဖွဲ့ EIA ကဒီကနေ့နိုဝင်ဘာလ25ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံကနေတရားမဝင်ကျွန်းတစ်တွေတင်သွင်းတဲ့အသုံးပြုမှုအတွေ့2018ခုနှစ်ကတရားရုံးမှာစတင်တရားဆွဲဆိုခဲ့တဲ့ EIA အဖွဲ့ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးဒါဟာမြန်မာနိုင်ငံကတင်သွင်းတဲ့ကျွန်းတစ်တွေကိုအသုံးမပြုဖို့သူတို့ရဲ့ကြိုးပမ်းဆောင်ရွက်မှုမှာသမိုင်းဝင်စီရင်ချက်တစ်ခုဖြစ်တယ်လို့ပြောပါတယ်ဗြိတိန်နိုင်ငံ EU အဖွဲ့တွေကနေခွဲထုတ်ခဲ့ပြီးတဲ့နောက်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေအရသူတို့အနေနဲ့ပြစ်မှုရှိကြောင်း Sun Seeker ကုမ္ပဏီကအစောပိုင်းမှာဝန်ခံထားပြီးဖြစ်ပါတယ်ကုမ္ပဏီနည်းနဲ့မြန်မာနိုင်ငံကကျွန်းတစ်တွေအပါအဝင်အာဖရိကတိုက်ကတစ်မှာအမျိုးအစားတွေပေါင်စတာလင်6000ဘိုးဝယ်ယူတင်သွင်းခဲ့တယ်လို့ဝန်ခံထားပါတယ်အခုတရားရုံးရဲ့ဆုံးဖြတ်ချက်ဟာကုမ္ပဏီပေါ်တင်ထားတဲ့စွဲချက်17ချက်ပေါ်အခြေခံပြီးချမှတ်ခဲ့တာဖြစ်ပေမဲ့ကုမ္ပဏီဘက်ကတခြားကျူးလွန်ထားတာတွေအများအပြားရှိနေသေးတယ်လို့တရားသူကြီးကပြောပါတယ်ဝန်ထမ်း2000ရှိတဲ့ Sun Seeker International ဟာဒေါ့ဆက်ခရိုင်အတွင်းအလုတ်ကအများဆုံးခန့်ထားတဲ့ကုမ္ပဏီဖြစ်ပြီးသူတို့ဟာကမ္ဘာမှာအကောင်းဆုံးစက်တပ်ဇင်ခံရုပ်လေတွေထုတ်လုပ်တဲ့ကုမ္ပဏီဖြစ်ကြေညာရောင်းချနေတာလည်းဖြစ်ပါတယ်ခင်ဗျာ